Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ February လ29ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တော့အောင်မာဒီညနေခင်းသတင်းတွေကိုမဲအေးတန်နာကျော်နဲ့အတူကြီးညာပေးသွားမှာပါ။ Syria နိုင်ငံမှာအပြစ်ခတ်ရစေးရေးဆက်လက်တည်မြဲနေပြီးဒီ Syria ပြည်သူသတိန်းခွဲလောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကစတင်ပို့ဆောင်နေတာ။နောက်ဒီ American ပြည်ထောင်စုမှာ Democrat နဲ့ Republican Party တွေရဲ့သမရကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်နယ်တရားစင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာသမရကိုယ်စားလှယ်လောင်းတွေအကျိတ်အနေရှင်ပြန်ကြမဲ့သတင်းတွေတခါဒီဟောလိဝုဒ်ကအော်စကာဆုပေးပွဲအကြောင်းစာရာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်မခင်ပြည်တွေ
ဟုတ်ကဲ့ပါရှင်ဒီမကြခင်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ချာမှာလက်နက်ကိုင်ပြပခါတွေဆက်ပြီးတော့ဖြစ်ပွားနေတာနဲ့ပတ်သက်လို့
ဒီနေ့ရတူရကဒီလာရှိုတီကာစီတုံးရလာရောက်လာတယ်ကျွန်တော်တီရလာတော့80 90ကကုလုံလောက်ကနေတက်သွားတော့
မြန်မာစစ်တပ်ဘက်ကတိုက်ရင်ရတိုးချဲ့ဆင်းလို့နေတဲ့အကြောင်းတအောင်ပလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံပြောသွားတာပါဒီလိုမျိုးဒီရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေကိုကြားရမယ့်အပြင်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့ဆိုတဲ့အခြေအနေနဲ့ထိုင်းရောက်မြန်မာအလုပ်သမားတွေအတွက်တရားဝင်အလုပ်လုပ်ကံခွင့်ဗီဇာတက်တန်းတိုးခွင့်ပြုလိုက်တဲ့ဆိုတဲ့အကြောင်းတွေကိုတော့မကြခင်မှာစူးစီးတင်ပြပေးပါမယ်အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်
ဆီးရီးယားနိုင်ငံမှာပြစ်ခတ်ရစေးကိုချိုးဖောက်မှုတွေရှိတယ်လို့အပြန်အလှန်ဆွဆဲမှုတွေရှိပေမဲ့လည်း IS သေးကြွအဖွဲ့နဲ့ Al Qaeda ဆက်နွယ်တဲ့ Al Nusra တပ်ဦးအဖွဲ့တို့ထိန်းချုပ်ထားရနေမြေတွေကလွဲရင် American နဲ့ Russia တို့ဂျာဝင်ဆစ်ဆက်ပေးတဲ့ပြစ်ခတ်ရစေးဆက်လက်တည်မြဲနေပါတယ် IS အစွန်းရောက်တွေရှိနေတယ်လို့တန်တရားရှိတဲ့ဆီးရီးယားနိုင်ငံတွင်းကပြစ်မှတ်တွေကို American ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေပြီးတော့ဒီတနင်္ဂနွေနေ့တုန်းကလေကြောင်းတိုက်ခိုက်မှု12ကြိမ်ဆက်လက်လှုပ်ဆောင်ခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တချိန်တည်းမှာပဲဆီးရီးယားဆူရနဲ့သူ့ရဲ့မဟာမိတ်တွေကလူခွင့်ချိုးဖောက်မှုပေါင်းအတော်များများလုပ်ခဲ့တာတွေရှိတယ်ဆိုတဲ့အကြောင်းကိုအဓိကအတိုက်ခံ HNC လို့ခေါ်တဲ့အစိမ့်မြင့်ညှိနှိုင်းဆွေးနွေးရေးကော်မတီအဖွဲ့ကကုလသမဂ္ဂကိုတင်ပြဖို့ရှိနေတဲ့အချိန်လေးဖြစ်ပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေရည်နာနေတဲ့အချိန်ကိုအသုံးချပြီးတော့နှစ်ပေါင်းများစွာဒီစစ်ပွဲတွေအတွင်းမှာပိတ်မိနေတဲ့ဆီးရီးယားပြည်သူသသိန်းခွဲလောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကဒီကူညီကယ်ဆယ်ရေးပစ္စည်းတွေစတင်ပြီးတော့ပို့ဆောင်နေပါတယ်ခင်ဗျာ။
အီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အောက်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲနေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟာဆန်ရူဟာနီနဲ့သူ့ရဲ့မဟာမိတ်တွေအနိုင်ရသွားပါတယ်။တနင်္လာနေ့မှာကြေညာသွားတဲ့ဒီရလဒ်ဟာပြန်ပြီးရွေးချယ်မခံရတဲ့အောက်ဆောင်အဖွဲ့ဥက္ကဋ္ဌအာယာတိုလာမိုဟာမက်ယက်စတီအပါအဝင်သဘောထားတင်းမာတဲ့ရှေးရိုးဆွဲဝါဒီတွေအတွက်နင်းနာမှုကြီးဖြစ်ပါတယ်။ Assembly of Experts အောက်ဆောင်အဖွဲ့ဝင်တွေရဲ့တက်တန်းက၈နှစ်ရှိပြီးတော့တနေ့ကျရင်အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီနေရာမှာစက်ခံမဲ့သူကိုဒီအဖွဲ့ကရွေးချယ်ပေးရမှာပါဒီအုပ်ဆောင်အဖွဲ့အပြည့်အမတ်နေရာ290ရှိတဲ့လွှတ်တော်အတက်လဲမဲပေးခဲ့ကြပါတယ်ဒီရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုတနေ့လာနေနဲ့အင်္ဂါနေ့မှာသိရနိုင်ပြီးတော့မြို့တော်တီရန်ကအမတ်နေရာ30လုံးအတွက်တော့ပြုပြင်ပြောင်းလဲရေးနဲ့အလဲအလက်ဝါဒီတွေကအနိုင်ရနေတယ်ဆိုတာကိုအလွတ်စစ်တမ်းကောက်ယူမှုတွေကပြသနေပါတယ်အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုစ조사နေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့အနှစ်တွေအတော်ကြာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့ခံထားရာကနေပြီးတော့လွတ်မြောက်လာခဲ့တာပါသမ္မတရူဟာနီကရွေးကောက်ပွဲဟာအစိုးရကိုပို့ပြီးတော့ယုံကြည်လာစေပြီးတော့နိုင်ငံရေးဩဇာပို့ပြီးတော့ကြီးအောင်လုပ်ပေးတယ်လို့စစ်နေနေကပြောသွားပါတယ်ရှင
်ဒီမိုကရက်တစ်ရီပပ်ဘလစ်ကန်ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်နယ်တရားစင်လောက်မှာဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာတော့ဒီသမ္မတကိုယ်စားလှယ်လောင်းတွေအကျိတ်နဲ့ရှင်ပြိုင်ကြမှာပါနောက်ဆုံးပါတီရဲ့ဒီသမရကိုယ်စားလှယ်လောင်းအဖြစ်ဒီရွေးချယ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ Republican Party ရဲ့ကိုယ်စားလှယ်လောင်း၃ပုံ၂ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်ပိုင်းပြည်နယ်တွေကို Republican တွေကအာယုံဆိုင်မဲဆွယ်စည်းရုံးနေကြပါတယ် Republican သမရကိုယ်စားလှယ်လောင်းအဖြစ်ရှေ့ဆုံးကပြေးနေတဲ့ Billionaire တထေးကြီး Donald Trump က Virginia နဲ့ Georgia ပြည်နယ်မှာမဲဆွယ်စည်းရုံးနေခြင်းအတွင်း Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio က Arkansas ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်ကိုယ်စားလှယ်လောင်း600ရှိတဲ့အနေနဲ့155ယောက်ဝင်ရောက်ရှင်ပြိုင်မဲ့ Texas ပြည်နယ်မှာတော့အထက်လွှတ်တော်အမတ် Ted Cruz ကလည်းသူ့ပြည်နယ်မှာအနိုင်ရဖို့ကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အခုလိုမဲဆွယ်စည်းရုံးမှုတွေလုပ်နေခြင်းတင်းငွေနေနေမှာတော့ဒီ Mr. Trump နဲ့ Rubio တို့ဟာတဦးနဲ့တဦးအပြန်အလှန်ဆက်လက်ဆွဆွဲတိုက်ခိုက်နေကြပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုနောက်ချန်ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ဟောလိဝုဒ်က Dolby ခမမမင်းညာကကျင်းပခဲ့တဲ့အကယ်ဒမီဆုပေးပွဲမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းကကလေးငယ်တွေအပေါ်မှာလိင်မတရားပြောချစ်မှုတွေနဲ့ပတ်သက်လို့ Boston Globe သတင်းစာကစုံစမ်းဖော်ထုတ်တဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ဇာတ်ကားကသူနဲ့အတူတစ်ကြိုစီးမှာပါတဲ့ The Revenant, Mad Max, Room နဲ့ Bridge of Spies ဇာတ်ကားတွေကိုကြော်ဖြတ်ပြီးအကောင်းဆုံးဇာတ်ကားဆုရရှိသွားပါတယ်မင်းသားလီယိုနာໂດဒီကပရီယိုကပထမဆုံးအကြိမ်အော်စကာဆုရရှိတော့အခမ်းအနားပရိသတ်ကသူ့ကိုမတ်တပ်ရက်ဂုဏ်ပြုခဲ့ပါတယ်။လူသူကင်းဝေးတဲ့တောထဲမှာအရန်ဆွဲရှိတဲ့တင်းရွာပြန်အမျိုးသားတအူးနှင်းနောင်တွေကြားမှာလူစိုးကိုလက်တုံ့ပြန်မှုလိုက်ရှာတဲ့အကြောင်းရိုက်ထားတဲ့ဇာတ်ကားမှာတရုပ်ဆောင်ပြီးတော့မင်းသားလီယိုနာໂດဒီကပရီယိုဆုရတာဖြစ်ပါတယ်။ထူးခဲ့တဲ့ရုပ်ရှင်ရသားကိုပေးဆွမ်းတဲ့အတွက်သူဆုရတဲ့ The Revenant ဇာတ်ကားကိုရိုက်ကူးဖန်တီးတဲ့အဖွဲ့သားတွေအားလုံးကိုကျေးဇူးတင်ပါကြောင်းလီယိုနာໂດကပြောသွားပါတယ်။ဆူလက်ခံယူတော့ကျေးဇူးတင်စကားပြောတဲ့အထက်မှာမင်းသားလီယိုနာໂດကကမ္ဘာမှာဥရုယာတိပြောင်းလဲမှုကတကယ်ဖြစ်နေပြီးတော့ The Revenant ရုပ်ရှင်အဖွဲ့သားတွေဟာရေခဲတောထဲမှာရုပ်ရှင်ရိုက်ဖို့အတွက်ကမ္ဘာတောင်ဘက်စွန်နေရာအထိသွားခဲ့ရတယ်လို့ပြောပါတယ်။ဒီစကားကိုရိုက်ကူးတဲ့ Director Alejandro Iñárritu ကနှစ်နှစ်မြောက်ဇက်တိုက်ဖြစ်တဲ့အကောင်းဆုံး Director ဆုရရှိပါတယ်။ Emmanuel Luzbaski ကလည်းရုပ်ရှင်ဓာတ်ပုံစုကို၃နှစ်ဇက်တိုက်ဖြစ်နေရယူပြီးတော့တမိုင်းတွင်သွားခဲ့ပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုတော့အများကခံမှန်းထားတဲ့အတိုင်းပဲ Brie Larson က Room ဇာတ်ကားနဲ့ရရှိသွားပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ဘာသာရေးဥပဒေတွေကိုစန့်ကျင်ခဲ့တဲ့ဒီထင်ရှားတဲ့ပြည်နယ်အုပ်ချုပ်ရေးမှုကိုတတ်ခဲ့သူမမ်တက်စ်ကဒရီကိုပါကစ္စတန်ကကွပ်မျက်စီရင်လိုက်ပါတယ်။2011ခုနှစ်တုန်းကအစ္စလာမဘတ်မြို့တော်မှာပန်ဂျက်ပြည်နယ်အုပ်ချုပ်ရေးမှုဆယ်မန်တက်စီယာကိုတနက်နေ့အချက်30လောက်ပြစ်တက်ခဲ့တဲ့ကဒရီကိုအထူးရဲအဖွဲ့ကစောင့်ကြပ်ခဲ့တာပါ။မိသားစုနဲ့ညဘက်အချိန်တွေ့ဆုံခွင့်ပေးခဲ့ပြီးတဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာကဒရီကိုရော်ဘတ်ပင်ဒီမြို့ကအဲဒိုင်လာအချင်းထောင်မှာကျူးပေးကွမြက်ခဲ့ပါတယ်သူကိုအခုလိုကျူးပေးရှင်လိုက်တဲ့သတင်းပြန့်နှံ့သွားပြီးတဲ့နောက်ရော်ဝါပင်ဒီအပါအဝင်နိုင်ငံတဝန်းကနေရအတော်များများမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပြီးအခြေအနေဆိုးတဲ့ဒေသတွေမှာပြည်သူစစ်တွေနဲ့ပါလုံခြုံရေးအတွက်အားဖြည့်ထားပါတယ်ဒါအပြင်မြို့တော်အစ္စလာမဘတ်ကိုတွားရလမ်းတွေကိုလည်းလုံခြုံရေးထူထူထပ်ထပ်ချထားပါတယ်ပြည်နယ်အုပ်ချုပ်ရေးမှုရဲ့လုံခြုံရေးအဆောင်တာဝန်ယူထားသူကအခုလိုအုပ်ချုပ်ရေးမှုကိုပြန်တက်ခဲ့တဲ့သတင်းကြောင့်တကဘာလုံးအားသိခဲ့ပါတယ်နိုင်ငံရဲ့ဝန်ထမ်းအတိုင်းဝန်းကသူကျူးလွန်ခဲ့တဲ့ရာဇဝတ်မှုကြောင့်အောင်ပွဲခံခဲ့တယ်လို့ရှင်းနေရတဲ့ချီရလဲကက်ဒရီကိုနှင်းစီပွင့်ချက်တွေသူ့ပေါ်ကျဲချပြီးတော့ကောင်းချီးပေးခဲ့ပါတယ်။ဒါအပြင်သူ့အမှုကိုအခမဲ့လိုက်ပေးမယ်ဆိုပြီးတော့လည်းကန့်လန့်ခဲ့ကြပါတယ်။ပါကစ္စတန်မှာဘာသာရေးဆိုင်ရာဥပဒေနဲ့ညီဆုံးတယ်လို့ဆွဆွဲခံရသူတွေဟာမျှတတဲ့တရားစီရင်မှုကိုမရရှိဘဲတရားသူကြီးတွေကလည်းဒီတရားဥပဒေကြောင့်အမှန်တိုင်းဆောင်ရွက်ဖို့ကြောက်ရွံ့တာကြောင့်ဒီဥပဒေတွေအပေါ်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ထောက်ပြနေခဲ့ကြပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံမှာထိမ့်သိမ်းခံရတဲ့ American College ကျောင်းသားပျော်ရဲမျိုးတော်ဟိုတယ်တစ်ခုကနေပြောနိုင်ငံရေးစာတမ်းတစ်ခုခိုးယူဖို့စ조사မိကြောင်းလူသိရှင်ကြောင်းဝန်ခံလိုက်ပါတယ်ပျော်ရဲမျိုးတော်မှာတနင်္လာနေ့ကပြည်ရင်းပြည်ပသတင်းနောက်တွေရှေးကိုအဆောင်တွေက Otto Wambia ကိုခေါ်လာခဲ့တာပါနိုင်ငံခြားခီးသွွားအဖွဲ့နဲ့မြောက်ကိုရီးယားကိုတွားရောက်ခဲ့တဲ့ Virginia တက္ကသိုလ်ကျောင်းသားအသက်22နှစ်အရွယ် Otto Wambia ဟာမြောက်ကိုရီးယားကပြန်ဖို့လေးမော်မတက်ခင်မှာအရင်လားကပဲဖန်ခံခဲ့ရတာပါအမေရိကန်ပြည်အောင်စုရဲ့အကူအညီနဲ့နိုင်ငံတော်အကျိုးစီးပွားပျက်စီးအောင်လုပ်မှုနဲ့သူကိုတရားစွဲထားပါတယ်။သူတို့ခီးသွွားအဖွဲ့ကိုတဲခိုခွင့်ပေးထားတဲ့ဟိုတယ်ကဝန်ထမ်းများသာဝင်ရောက်ခွင့်ရှိတဲ့နေရာမှာထားတဲ့နိုင်ငံရေးဆောင်မှုကိုသူဖြုတ်ယူခဲ့တယ်လို့ဝမ်ဘီယာကသတင်းတောက်တွေကိုပြောသွားပါတယ်။သူကအဲ့ဒီစာတန်းကိုအောင်မြင်မှုအထိမ်းအမှတ်အဖြစ်နဲ့တင်ထားခြင်းနဲ့ဆိုရဲသူ့ဖေဟာကြောင့်ကမိတ်ဆွေကိုပေးဖို့လို့ပြောပါတယ်။အဲ့လူကသူ့ကိုဒေါ်လာ1000တန်နဲ့ကားဟောင်းတစ်စီးပေးတယ်လို့ဆိုပါတယ်။တကယ်လို့သာသူဖမ်းခံရပြီးတော့ပြန်လာလို့မရရင်သူ့ရဲ့အမေကိုဒေါ်လာ2000ပေးမယ်လို့အဲ့လူကပြောတယ်လို့ဆိုပါတယ်ရှင
်။မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံနယ်စပ်ကြားမှာဖွင့်လှစ်ထားတဲ့စစ်ရုံတွေကိုပိတ်ပစ်ခဲ့တာကြောင့်အဲ့ဒီစစ်ရုံပိုင်ရှင်တွေကသူတို့ရဲ့ဆုံးရှုံးမှုတွေရောကြီးပေးဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ပေါက်ခွဲခဲ့တယ်လို့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကြောင့်အပြစ်ပေးတဲ့အနေနဲ့ဒီမြောက်ကိုရီးယားနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ကေဆန်းစစ်မှုဇုံကစစ်ရုံတွေကိုတောင်ကိုရီးယားအစိုးရကပိတ်ပစ်ခဲ့တာပါ။အဲ့ဒီစစ်မှုဇုံမှာတောင်ကိုရီးယားဘက်အသေးစားနဲ့အလက်စားကုမ္ပဏီစစ်ရုံတွေလက်ပတ်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်ပိတ်ပ စ်ခဲ့တာပါအခုလိုပိတ်ပစ်လိုက်တာကြောင့်ဒီကုန်ကျန်းတဲ့စက်ရုံတွေရဲ့တန်ဖိုးဒေါ်လာ644သန်းလောက်ဆုံးရှုံးမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံဘိုင်ဒိုဝါမြို့မှာဟယ်ရှာဘက်စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့ကလူ30မကသေဆုံးသွားတယ်လို့အာနာပိုင်တွေကဒီကနေ့ပဲပြောသွားပါတယ်။မိုဂါဒီရှုမြို့တော်အနောက်ဘက်245ကီလိုမီတာအကွာမှာတည်ရှိတဲ့အိမ်မြို့အလယ်ရဲ့ပင်မဇေးတစ်ခုနာမှာလူစီကားကျင်ကားပုံးပေါက်တာဖြစ်တယ်လို့ရဲနဲ့ဒေသခံကပြောပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဒုတိယဘုံကတော့ပထမပတ်ကွဲပြီးတိတ်မကြခင်မှာပဲစားတောက်ဆိုင်မှာဖြစ်ပွားပြီးတော့သေဆုံးသူတွေပြင်လူ40မကတန်ရာရသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကြီးညာပေးခဲ့တာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြချင်ပါတယ်။လက်နက်ကန်ပြိပက္ခတွေဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုမပြောခင်မှာတော့ဒီလာမဲ့အစိုးရအသစ်ကိုဦးဆောင်မဲ့သမရတွေအတွက်အမိစရင်တွင်တွင်မဲ့ရက်ကိုလွတ်တော်မှာပြင်ဆင်မှုစီစဉ်နေတဲ့အကြောင်းနဲ့ပြောပြချင်ပါတယ်။ဒီအစိုးရအသစ်ကိုဦးဆောင်မဲ့သမရတွေရဲ့အမိစရင်ကိုမတ်လ18ရက်နေ့မှာနောက်ဆုံးထားတင်သွင်းမှုသတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်မှုစီစဉ်နေတာပါ။မနေ့ပြန်အင်္ဂါနေ့မှာကျင်းပမယ်လွှတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမရလောင်းနှစ်ဦးတင်မြှောက်ခွင့်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရအသစ်ဖွဲ့စည်းရေးအချိန်မြင့်ဆောင်ရွက်နေချိန်မှာပဲသမရလောင်းအမိစရင်တင်သွင်းမဲ့အစီအစဉ်ကိုအပြောင်းလဲလုပ်မဲ့အခြေအနေနဲ့ပတ်သက်လို့တော့မတ်သိန်ကြီးထိုက်ကမေးမြန်းတာမှာဒီဥဖေတန်းကအခုလိုစပြီးတော့ပြောပါတယ်ရှင်
။မနေ့ကအာဂျီနာမှာတွေ့ရတော့နော်ဒီသမရရွေးချယ်အစီအစဉ်ကိုရက်ဆွဲဖို့နေ့ရက်ကိုပြင်ဆင်တတ်မှတ်မယ်ဆိုရဲအာဂျီနာတစ်ခုပါပါတယ်။ဒီနောက်ကတော့ကျွန်တော်ဒီမတ်လ2ရက်နေ့မှာသမရရွေးချယ်အစီအစဉ်ကိုလွှတ်တော်နေရာတိကျခွဲပြီးတော့ဆက်တင်လုပ်ဆောင်မယ်ဆိုပြီးတော့ပြောထားပါတယ်အခုခါကျတော့အဲ့ဒါကိုပြန်ပြင်မလို့နဲ့တူပါတယ်ရှစ်တူမလားနောက်ဆုံးမလားတော့မပါပါဘူးဒါပေမဲ့ကျွန်တော်အနေနဲ့ထင်တာပေါ့နော်ဒီသမရရွေးချယ်အစီအစဉ်ကိုရှေ့ကိုတည်နေနေတိုးပြီးတော့ပြန်ပြီးတော့စိုးစိုးစီးလှုပ်ရှင်မုံရပါတယ်ဘာလို့လဲသူအခြေအနေရပေါ့နော်သမရဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဒေါက်တာစီးကြီးမှာအဖြေတခုရလောက်ပြီးရောဝင်ကြီးရွေးဖို့ဟာလာပြောင်းလို့ဝင်ကြီးတွေရွေးဖို့ကိစ္စလည်းအစီအစဉ်ရာသီချက်တွေပြီးရောက်ပြီးအဲ့ဒါနဲ့ဒီ yes ဒီနေ့ရက်ကိုချစ်တိုးပြီးတော့တတ်မှတ်တယ်တတ်မှတ်မယ်လို့ကျွန်တော်ထင်တာပေါ့နော်အဲ့လိုတတ်မှတ်လိုက်ရင်တော့ကျွန်တော်တို့ဟိုသမရကညာဆုံးဖြစ်လာမယ်ပြီးတော့မှတစ်ချက်တည်းပဲအဲ့ကျွန်တော်တို့ပြောင်းလို့ဝင်ကြီးတွေဝင်ကြီးဌာနတွေရွေးချယ်တတ်မှတ်တာလုပ်ငန်းစဉ်တွေကိုဆက်လုပ်လို့ရမယ်အပြင်မှာကျွန်တော်ပြည်နယ်တွေတိုင်းဒေသကြီးဝင်ရှုပ်တွေကိုဆက်ပြီးတော့ရွေးဖို့အစီအစဉ်တွေအများကြီးတွေ့တော့အဲ့လိုရွေးချယ်ပြီးတော့ရှုပ်ဖို့တိုးတတ်မှတ်တာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်နော
်ဟုတ်ကဲ့ဆရာဒီသမရအမည်စရင်းနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘယ်လောက်ထိသိထားပါပြီလဲရှင်ဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ရရောနီးစပ်ပါလား
ကျွန်တော်ကတော့မီဒီယာသတင်းတွေပေါ့ရနော်ဟိုပြောရမယ်ဆိုရင်တော့အဲ့တော့ကဝေးကြီးရှုံးနေတော့ဆန်းကြီးတို့အဲ့ဒီကိစ္စမှာအပြည်လေမှုသိမရဘူးလို့ဟိုကျွန်တော်တို့ကြားပါတယ်အဲပြီးတော့ဒီလက်ရှိအစိုးရနဲ့လည်းပဲအဲနည်းနည်းအဖို့ချလေးရှိတာပေါ့နော်ဟိုအခုတော်တော်လေးကဖြစ်ပြခဲ့တဲ့ကိစ္စတွေလည်းဒါတွေလည်းပါတာပေါ့အဲဒါကြောင့်မို့ကျွန်တော်အထင်တော့ပေါ့နော်အထင်ပဲပြောပါမယ်အဲဟိုသူ့အနေနဲ့သမရဖြစ်လို့ဖြစ်ခွင့်ကိုဆွံ့လိုက်ပြီးလို့ဟိုယူဆတဲ့အတွက်နဲ့ဒီလိုကြီးဟိုနေဆွဲကိုရရှိတူပြီးတော့တတ်မှတ်တယ်လို့ပဲကျွန်တော်ယူဆပါတယ်အဲအဲ့ဒါကြောင့်ကျွန်တော်ကတော့မပြတ်တတ်ဘူးဗျဒါပေမဲ့ဒါရတော်ဆက်စုကြီးတယောက်တည်းပဲတည်နေမယ်ကိစ္စဖြစ်ပါတယ
်ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကိုမတ်သိန်ကြီးထိုက်ကမေးမြန်းခဲ့တာပါရှင
်တော်ရရှိမြတ်ရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရက်သားအစိုးရတည်ရက်ကိုဖွဲ့စည်းဖို့အချိန်ဟာတလာပဲလိုပါတော့တယ်။ဒီအစိုးရတည်အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေ၊အကျက်တဲတွေ၊စိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923323955လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတခါကတော့ဒီလက်နက်ကန်ပြိပက္ခတွေဆက်ပြီးတော့ရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါလက်နက်ကန်ပြိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်ဖက်ကအင်အားအများပြားဆစ်လွတ်ပြီးတော့ဒီအင်အားဖြစ်တင်းတာတွေလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေကပြောပါရယ် ရှမ်းပြည်မြောက်ပိုင်းကမန်တုံ၊နမ်ဆန်ဖက်၊မူဆယ်၊ကုတ်ခိုင်ဖက်နဲ့ကွမ်လုံ၊လောက်ကင်ဘက်တွေကိုဒီတက်တွေဆစ်လို့နေတဲ့အတွက်ကြောင့်မလို့နောက်ထပ်ထိုးစစ်တွေနဲ့ကြုံရလိမ့်မယ်လို့ဆိုတဲ့ခန့်မှန်းမှုတွေကလည်းရှိနေတာပါ။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းနဲ့ကြောင်မဲဒေသဘက်တွေမှာ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းခေါ်ရှမ်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးထောင်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးလာတဲ့နောက်အစိုးရတပ်ကလက်နက်ကိုင်အဖွဲ့အားလုံးကိုရှမ်းပြည်နယ်မြောက်ပိုင်းမှာရှင်းလင်းနေကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုသတင်းထုတ်ပြန်ပြီးတဲ့နောက်ဒီအပိုင်းတွေအတွင်းမှာစစ်တပ်အင်အားတွေကိုအလုံးရင်းနဲ့ဆေးလွတ်လာတာဖြစ်ပါတယ်။လက်တလောရှမ်းမြောက်ဒေသဘက်ကိုအစိုးရဘက်ကတပ်အင်အားတိုးမြင့်လာတဲ့အခြေအနေကို TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဘူမှုမိုင်အိုက်ကျော်ကအခုလိုပြောပါတယ်
။ဒီကနေ့နေ့တုံးရက်ကဒီလာရှိုတီကအစီ300လောက်ရောက်လာတယ်။ကျွန်တော်တရားတော်ခွန်ဆက်ရှိစေရှိစေကိုစေကကုလုံလောက်ကနေတက်သွားကုန်လား။ကျွန်မနေရာကျော်ကဒီနေ့ဒီတမှာရှိတဲ့ဒီနေ့ကဒီနမ်ဆန်ဘက်ချိုင်းရမန်တုံနမ်တူပဲချင်ရဒီအမှုဆယ်နောက်ခံကုခံပဲချင်ရအကုန်လုံးဖြန့်ပြီးတက်လာပြီအာလောဆယ်ကုတီရတို့မြို့ပေါ်ရရောက်တယ်တော့ထဲမှာဝီမထူးစစ်စင်လာတော့မတွေ့ရတယ
်ပြီးခဲ့တဲ့တင်းငွေနေကတော့နမ်ဆန်ဘက်မှာအစိုးရတက်တဲ့တစ်ချိန်ကြောင်မဲဘက်မှာ RCSS SSA တောင်ပိုင်းတက်ဖွဲ့တဲ့တစ်ချိန်တိုက်ပွဲဖြစ်ခဲ့တယ်လို့ဘုံမှုမိုင်အိုက်ကျော်ကပြောပါတယ်ဒီကနေ့မှာတော့အစိုးရတရင်တပ်ဖွဲ့တချို့ဟာလာရှိုးကနေနန်းခမ်းဘက်ကိုရောက်ရှိလာတယ်လို့လည်းနန်းခမ်းဒေသခံတယောက်ကပြောပါတယ်
ကျွန်တော်နန်းခမ်းမှာတော့ဟိုသမ33က98စီးဒီလိုတက်ရောက်လာတယ်မနေ့ကသမ33ကဒီသမ88ဘူလာချင်းလားတော့မသိဘူးပေါ့အဲ့လိုလည်းဖြစ်နေတာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာလေးကဗျူဟာမှူးတဦးကတော့အစိုးရဘက်ကတပ်အင်အားတိုးချဲ့လာတဲ့အခြေအနေကိုအခုလိုပြောပါတယ
်အခုလက်ရှိအခြေအနေကတော့မန္တလေးဘက်ကနေတက်လာတဲ့စစ်ကားအကြီးကြီးက300ကျော်ရှိပြီအပေါ်ရန်တီးရတော့ကတော့အရင်ဒီမှာလှုပ်ရှားတော်ဝန်ထမ်းဆောင်နေတဲ့တမသူတို့လာသေးတယ်လို့တော့ပြောရတယ်ဒါနဲ့တက်လာတာတော့တက်လာတယ်ပြန်ချင်းနဲ့ဟာတော့မရှိသေးဘူးဒီပြင်းနဲ့တော့
ဒီလိုတက်ရင်အားတိုးတဲ့အပေါ်မှာသူကအခုလိုဆက်ပြီးသုံးသက်ပါတယ
်ထင်တာတော့ဒီမှာတာဝန်ထမ်းဆောင်နေတဲ့တက်တယ်လဲသူတို့ကအဲ56လတချို့ကအဲတနည်းနည်းပါရှိတဲ့ခါကျတော့သူလာလဲတာလဲဖြစ်နေဖြစ်နေတယ်ဒါမှမဟုတ်လဲဒီပုံလေးကဒီစစ်စီရေးအနေနဲ့ညာချီပြီးတော့ငကိုရှိတဲ့တက်တွေနဲ့ညာအလုံးရင်းနဲ့ကျွန်တော်တို့ဒီTNLA ရဲ့ကျွန်တော်ကုကဖွဲ့ရဲ့ကျွန်တော် KIA တပ်မှလေးနဲ့ဒီရှမ်းမြောက်ဒေသတစ်ခုလုံးကိုတို့ငင်းနေရှင်းပြီးလုံလာမယ်လို့တော့ကျင်းစားရပါတယ
်နောက်ဆုံးရရှိတဲ့သတင်းတွေအရကုကဒေသဘက်မှာရောက်ရှိနေတဲ့တပ်မနှစ်မပြန်ဆင်းလာတာရှိပေမဲ့နန်းခမ်းဘက်ကတက်တွေအလဲအလဲမလုပ်သေးတဲ့အပေါ်မှာအရင်ရှိပြီးသားတက်နဲ့နောက်ရောက်တဲ့တက်တွေပူးပေါင်းပြီးစစ်စင်ရေးလုံမလားဆိုတာကိုစောင့်ကြည့်နေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပွဲတွေထပ်မံဖြစ်ပွားလာရင်ရွာသူရွာသားတွေထိခိုက်မှနဲ့ဆစ်ဆောင်ဒုက္ခသည်တွေထပ်မံတိုးမြင့်လာမှာကိုဒေသခံတွေဘက်ကစိုးရိမ်နေပါတယ်။ဒီလ10ရက်နဲ့15ရက်အကြာဖြစ်ပွားတဲ့ရှမ်းတပ်ဖွဲ့နဲ့ပလောင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်ကြောင်မဲနဲ့နန်းခမ်းမြို့နယ်မှာဆစ်ဆောင်ဒုက္ခသည်3500ကျော်တင်းရှောင်နေရပါတယ
်။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုကိုမှုစော်စုစည်းတင်ပြခဲ့တာပါရှင်။လက်နက်ကိုင်ပြည်ပခါတွေမငြိမ်းသေးတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းလက်လက်ကြည့်ကြရအောင်ပါ။တိုင်းသာလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့အကြားရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတယ်။တနင်္ဂနွေလောက်အဖြစ်ခဲ့ရစေးစာချုပ်လက်မှတ်ရေးထိုးရမှာပါဝင်မှုမြန်မာအစိုးရဘက်ကလက်မခံသေးတဲ့ရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတကြော့ပြန်ပြန်လည်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဘင်္ဂလားဒေ့နယ်စပ်နီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားမှုအခြေအနေတွေကိုတော့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့ဟုတ်ပါတယ်ဒီပြည်မှုဖြစ်တာကတော့နေသားမတိုင်းဆောက်သေးတုံးလားပါဖြစ်တာပါငါတို့နေသားမင်းကြီးတော့ကျွန်တော်တို့ကတော့ဗမာတပ်မတော်ဆက်လာနေပြီးတော့နေရာချောက်ဆုံးနေပေါ့ကျွန်တော်တို့ကတော့ဗမာပြည်ကကြာရတာမရှိပါဘူးဗမာတပ်မတော်စီကကျွန်တော်တို့ဒီစစ်ကုန်းကြီးစစ်ကြီးချောက်ဆုံးနေအဲ့ဒါတွေကိုသိကြည့်ရမှတာရှိပါတယ
်ဘူရီတောင်မြို့နယ်မိုင်တန်63 64နီးဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က2ဦးကြဆုံးခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့လည်းမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲဖြစ်ပွားကြောင်းထုတ်ပြန်ခဲ့တာမျိုးတော့မရှိသေးပါဘူး ပြီးခဲ့တဲ့စနေနေ့ညနေပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်ရှိမှာမြန်မာတပ်မတော်ဘက်ကစစ်ရင်အားဖြည့်တင်းလာတဲ့အတွက်တိုက်ပွဲထပ်မံဖြစ်ပွားနိုင်ခြေရှိတယ်လို့လည်းခိုင်တုခကပြောပါတယ်။2015နှစ်ကုန်ပိုင်းကစပြီးတော့ရခိုင်ကချင်လူလိုက်ရေးဖွဲ့ KIO လိုင်စာဌာနချုပ်မှာအခြေပြုနေခဲ့တဲ့ရခိုင်တပ်မတော်ဟာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလတ်ဝမြို့နယ်ဘက်မှာအခြေပြုလှုပ်ရှားလာပြီးမြန်မာတပ်မတော်နဲ့လည်းစစ်ရေးရတိုက်ပွဲတွေကြိမ်ကြိမ်ဖြစ်ပွားလာခဲ့ပါတယ်။ရခိုင်တပ်မတော်ကနေရခိုင်ပြည်နယ်သွင်းအခြေပြုလှုပ်ရှားလာတဲ့အတွက်ရခိုင်တပ်မတော်နဲ့ဆက်သွယ်သူလို့ယူဆရတဲ့သူတွေကလည်းမြန်မာအစိုးရဘက်ကနေဖမ်းဆီးခဲ့ပြီးတရားစွဲဆိုမှုတွေလှုပ်ဆောင်နေတယ်လို့စစ်သွေးမျိုးဆွေစီတီကျောင်းထိုင်ဆရာတော်ဦးအရိယာဝန္ဒကခုလိုမိန့်ကြားခဲ့ပါတယ
်။ရခိုင်တပ်မတော်အေးနဲ့ဆက်သွေးမှုရှိမရှိစုံစမ်းဆက်ဆဲမှုစီစဉ်ဆက်ရရှိပါသေးတယ်အခုလေ။ခုကတော့အကုန်လုံးပုံမတော်ကြားတာကတော့စစ်နှစ်ယောက်လောက်ရှိတယ်။โอ้แต่ว่าซื้อสุทาดาก็รอ5รอบ6รอบไปตรวจกันจ้ะ
ยะไคตัมบรอนเนี่ยเสร็จตัวหมู่สุซวยเช่นเนี่ยยะไคลุงเหง60ขั้นกูอานาบายเนี่ยก็พั้นซี้เก็บพี่อะคู่เฉิงที่တော့จอกต่อสิตุยเนี่ยจอกผู่มื้อเนี่ยบัดมาลุงเหง40ขั้นตะย้ายยินสายนี่ย่าๆบาระยะไคตางาโดรีเนี่ยตบอทาก็รอยะไคตัมบรอนกูตะชาตันยตาละไนไก่พ่อเมียนี้ดูญิงฉันยีซุนรีบ้วยมาอสูยะนี่เนี่ยตะยาวินไผ่ขอติ่นเนี่ยลูกเสียตออุอริยาวันตากะไม่จ้าเข้าบาระဒီရပိုင်းတွေထဲမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့တို့နဲ့လည်းတိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာတော်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်ခြေရှိနေပေမဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာစစ်ရေးပဋိပက္ခရပ်တန့်နိုင်ခြင်းအလျင်းမရှိသေးပါဘူး။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲချုပ်နှိမ်ပြီးငြိမ်းချမ်းရေးပေါ်ဆောင်နိုင်ရေးအတွက်အစိုးရအနေနဲ့တပ်မတော်ပေါ်ဩစာလွှမ်းမိုးနိုင်ဖို့လိုအပ်တယ်လို့တပ်မတော်အနေနဲ့စစ်ရေးချိန်မြင့်လာတဲ့အနေအထားတွေမှာငင်းချမ်းရေးအတွက်မျှော်လင့်ချက်အားနည်းနေသေးတယ်လို့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုဆက်ပြောပါဗျ။ဒေါ်အ
ောင်ဆန်းစုကြည်ဦးဆောင်တဲ့အဲဒီအခုအစ်ကက်လာမဲ့အစိုးရအဖွဲ့အပေါ်မှာလည်းအများကြီးမူတည်ပါတယ်။စစ်ကြတာနေပြီးတော့အကုန်လုံးအတားကြီးယူကြတဲ့နေသားမှာဒေါ်အောင်ဆန်းစုကြည်တို့အနေနဲ့ကအဲဒီစစ်ကြကိုဘယ်လောက်ဥစ္စာဆောင်မိုးနိုင်လဲဆိုတဲ့ဥစ္စာအပေါ်မှာအများကြီးမူတည်ပါတယ်။အခုလက်ရှိအနေအထားကတော့သူတို့ဘက်ကကိုသိရရှင်ကိုပဲမြင်လာတာတို့ကျွန်တော်တို့ဘက်ကတွေ့နေရတာပေါ့လေ။ဟိုအဲ့ဒါကြောင့်မို့လို့ဟိုလုံးလုံးကျင်နေတာမှတော့ညှိုးလဲချက်ကမရှိဘူးပေါ့ဗျာ
။ရခိုင်တပ်မတော်အနေနဲ့ငင်းချမ်းရေးအတွက်လက်နက်စွန့်မှုရခိုင်ပြည်နယ်အစိုးရကနေဖေဖော်ဝါရီလပထမပတ်မှာတိုက်တွန်းကမ်းလှမ်းခဲ့ပေမဲ့ရခိုင်တပ်မတော်ဘက်ကတော့အစိုးရရဲ့ပြောဆိုချက်ပေါ်မှာလက်မခံခဲ့ပါဘူး။တမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းမှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခံရဆဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့ရမှာလက်နက်ကိုင်ဖွဲ့ရှိဖွဲ့နဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကြံရှိနေသေးတဲ့လက်နက်ကိုင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင် NCA ပြည်ရစာချုပ်လက်မှတ်ရေးထိုးဖို့အစိုးရကနေလက်မခံသေးတဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့ TNL ကိုကားတပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာစစ်ရေးသိမ်းမှနေဆဲလဲဖြစ်ပါတယ်ခင်ဗျာ။
ကြတော့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းချီဆိုင်သတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ခဲ့တာပါရှင်။ထိုင်းရောက်မြန်မာလူထုမားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြချင်ပါသေးတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကန်ခွင့်ဗီဇာသက်တမ်း၄နှစ်ပြည့်ပြီဖြစ်တဲ့အဒီရွှေ့ပြောင်းအလုပ်သမားတွေအနေနဲ့နောက်ထပ်သက်တမ်းတိုးခွင့်ပေးလိုက်တဲ့အတွက်မတ်လ၁၈ရက်နေ့နောက်ဆုံးထားပြီးတော့သက်တမ်းတိုးရတော့မှာပါ။မြန်မာနိုင်ငံသားတန်းနဲ့ချီအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေမြန်မာနိုင်ငံကိုပြန်စရာမလိုပဲနောက်ထပ်သက်တမ်းတိုးနိုင်မယ့်အစီအစဉ်နဲ့ပတ်သက်လို့ VA ထိုင်းချီဆိုင်သတင်းတောင်ဘတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအနေနဲ့အလုပ်လုပ်ခွင့်လက်မှတ်ဖြစ်တဲ့ပန်းရောင်ကတ်တီကိုသက်တမ်း2နှစ်ကနေ10နှစ်အထိထပ်တိုးပေးမယ်ဆိုပြီးထိုင်းနိုင်ငံအစိုးရဝန်ကြီးများအစည်းအဝေးကနေဆုံးဖြတ်ချက်ချပြီးတဲ့နောက်မှာပဲယာယီနိုင်ငံကိုလက်မှတ်ကင်ဆောင်ပြီးဗီဇာ6နှစ်ပြည့်သွားသူတွေအတွက်ဗီဇာသက်တမ်းတွေကိုတော့လာမယ့်မတ်လ18ရက်နေ့နောက်ဆုံးထားပြီးသက်တမ်းတိုးဖို့အတွက်ပြောဆိုလိုက်ပါတယ်။ရွှေပြောင်းလို့သမားဆိုင်ရာကျွမ်းကျင်သူဦးမိုးကျိုးကအခုလိုပြောပြတာပါ
။သက်တမ်းတိုးတဲ့ကိစ္စတွေအဆက်ရှိနေတာ။ပတ်ဖို့တွေအဆက်တော့ရမှာလေ။အတန်းနေတိုးတယ်အစ်စ်ကတားရောက်ကြလဲအတမလို့ဘူးသောက်ဆိုးစားလို့လည်းအတမလို့ဘူးရှိနေပြီးသားလူတွေရထားပြီးသားလူတွေကိုသက်တမ်းတိုးတာတွေဆက်လုပ်တာသဘောကတော့ဒီမှာရှေ့ပြောင်းလို့ဒီမှာတရားစားထိုင်းနိုင်ငံမှာရှင်းနေလို့လို့ရတယ်
တက်တန်းတိုးဖို့အတွက်သက်ဆိုင်ရာမြို့နယ်အလုံသမားယုံတွေကနေသတင်းပေးပို့ပြီးတက်တန်းတိုးနိုင်ပြီဖြစ်ပါတယ်အခုဆိုရင်မြို့နယ်တချို့မှာတက်တန်းတိုးတာတွေကိုနိုင်ငံကူးလက်မှတ်လုပ်ပေးတဲ့ကုမ္ပဏီတွေကနေတဆင့်လုပ်ပေးနေပြီလို့လည်းဆိုပါတယ်တက်တန်းတိုးဖို့အတွက်အလုံသမားတွေပေးရမယ့်ဈေးကတော့နှစ်နှစ်အတွက်အလုံလုံခွင့်ဝတ်ပါမဲ့အတွက် 2,000 ဘတ်နှစ်နှစ်နေထိုင်ခွင့်ဗီဇာအတွက်900ဘတ်နဲ့စည်ရင်းသွင်းလျှောက်လာအတွက် 1,000 ဘတ်စုစုပေါင်း 3,900 ဘတ်ငွေပေးဆောင်ရမှာဖြစ်တယ်လို့ဆိုပါတယ်ဒီလိုထပ်ပြီးလျှောက်လာမတင်ဘူးဆိုရင်တော့ထိုင်းအစိုးရလုပ်ပေးတဲ့မြန်မာကမ္ဘောဒီးယားအလုပ်သမားတွေအတွက်လှုပ်ဆောင်ပေးမယ်ပန်းရောင်ကတ်ကိုသာတက်တန်းတိုးပြီးတော့သုံးဆွဲသွားတော့မှာဖြစ်ပါတယ်အဲ့ဒီပန်းရောင်ကတ်ဟာအရင်တုန်းကတော့နေမြေကန့်သက်ထားပြီးခီးသွားလာခွင့်မရပါဘူး ပိုင်းအောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ကိုတော့၈နှစ်အထိမိမိနိုင်ငံကိုမပြောင်းမဲတက်တန်းတိုးခွင့်ပေးမယ်လို့လည်းထိုင်းအစိုးရကသတင်းထုတ်ပြန်ထားတာပါ။မြန်မာအစိုးရဘက်ကတော့ရွှေပြောင်းလုံသမားတွေအတွက် CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားအစိမ်းအောင်စာအုပ်ထုတ်ပေးဖို့အတွက်ထိုင်းနိုင်ငံအတွင်းစင်တာတွေဖွင့်ဖို့အတွက်တောင်းဆိုထားတာပါ။အဲ့ဒီအခြေအနေနဲ့ပတ်သက်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်။
ဒီမှာက CI ဆိုတဲ့ဟာနှစ်နှစ်တန်းရှိတယ် CI လို့ခေါ်တဲ့ Certificate of Identity ပေါ့ဒီလူမျိုးအစီအကြောင်းစက်ပြီးကထောက်ထားဆိုတဲ့အစိအောင်နှစ်နှစ်တန်းရှိတဲ့အစိအောင်စာကိုဗမာဘက်ကထုတ်ပေးမယ်အစီအစဉ်ရှိတယ်လက်ခံထားတယ်ဒါပေမဲ့နေ့ရက်နဲ့အချိန်ကိုကြည့်နေတယ်ထုတ်ပေးမယ်နေ့ရက်အရင်ကတော့မလာသုံးသက်ပြည့်လေးမထောက်ထားကြောင့်မလာသုံးသက်ပြည့်လေးစပြီးထုတ်ပေးမယ်လေးအစီအစဉ်ရှိတယ်ဒါပေမဲ့အခုတော့ထိုင်းဘက်ကနေ့ရက်နဲ့အချိန်ကိုမလူလန်းရဘူးတော်မှုတွေ
CI လို့ခေါ်တဲ့စာအုပ်ထုတ်ပေးဖို့အတွက်ကအချက်28ချက်ကိုဖြည့်ဆွက်ပေးရမှာဖြစ်ပြီးများသောအားဖြင့်မြန်မာနိုင်ငံသားတွေဟာမှတ်ပုံတင်တဲ့သံကောင်းစည်းမရှိကြတာတွေကြောင့်တော့မိသူမိဝါဖြစ်ကြောင်းတည်တည်ခံစာအုပ်ထုတ်ဖို့အခက်အခဲတွေရှိနေကြတာပါဒီရက်ပိုင်းတွင်းမှာပဲနိုင်ငံကုလက်မှတ်နဲ့နေထိုင်တဲ့နိုင်ငံသားတွေအတွက်ထိုင်းနိုင်ငံကဥပဒေတရက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့ထိုင်းနိုင်ငံအတွင်းမှာဗီဇာတက်တန်းကုန်ဆုံးပြီးနေထိုင်တဲ့နိုင်ငံသားတွေအတွက်ဥပဒေတရက်ကိုထုတ်ပြန်ခဲ့တာပါဗီဇာတက်တန်းကုန်ဆုံးပြီး3လကျော်နေထိုင်နေသူတွေကိုမူလနိုင်ငံကိုပြန်ပို့มาဖြစ်ပြီးထိုင်းနိုင်ငံကိုဝင်ရောက်ခွင့်တစ်နှစ်ပိတ်ပင်มาဖြစ်တယ်လို့တစ်နှစ်ကျော်တက်တန်းကုန်ထားတဲ့သူတွေကိုတော့ပြည်ဝင်ခွင့်3နှစ်ပိတ်มาဖြစ်ပါတယ်ဒါအပြင်3နှစ်ကျော်ဗီဇာကုန်ပြီးနေထိုင်နေသူတွေကိုတော့ပြည်ဝင်ခွင့်5နှစ်ထိပိတ်มาဖြစ်တယ်လို့ဗီဇာတက်တန်း5နှစ်ကျော်ကုန်ထားတဲ့သူတွေကိုတော့ပြည်ဝင်ခွင့်10နှစ်ထိပိတ်ပင်သွားမယ်လို့ဆိုပါတယ်ဒီဥပဒေဟာမတ်လ20ရက်နေ့မှာစတင်အသက်ဝင်มาဖြစ်ပြီးဗီဇာကုန်ဆုံးပြီးနေထိုင်နေသူတွေဟာမတ်လ20ရက်မတိုင်ခင်မှာကြိုတင်သတင်းပို့ဖို့တွေအတွက်ထုတ်ပြန်ထားပါတယ်ရှင်
ဒါတော့ဒီထိုင်းရောက်မြန်မာနိုင်ငံသားတွေတရားဝင်အလုပ်လုပ်ကံခွင့်ဗီဇာတက်တန်းတိုးခွင့်ရမယ်အကြောင်းထိုင်းချီဆိုင်တဲ့တောင်မတ်အေးမာကသတင်းပေးပို့ခဲ့တာပါ VOA ရဲ့တင်းလာနေညနေခင်းစီစဉ်တွေကိုနားဆင်နေရတာပါရှင်ဒီနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7ဂျိုရုကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရဲ့ရှင်ကူကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲတင်ပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံမှာအပြစ်ခတ်ရစဲကိုချိုးဖောက်မှုတွေရှိတယ်လို့အပြန်အလှန်ဆွဆဲမှုတွေရှိပေမဲ့လည်း IS စစ်သည်ကြောင့်အဖွဲ့နဲ့ Al-Qaeda နဲ့ဆက်နွယ်တဲ့ Al Nusra တပ်ဦးအဖွဲ့တို့ထိန်းချုပ်ထားရနေမီတွေကလွှင့်ရင်အမေရိကန်နဲ့ရုရှားတို့ဂျာမန်စစ်ဆက်ပေးတဲ့အပြစ်ခတ်ရစဲရာဆက်လက်တည်မြဲနေပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေရနာနေတဲ့အချိန်ကိုအသုံးချပြီးတော့နှစ်ပေါင်းများစွာစစ်ပွဲတွေအတွင်းပိတ်မိနေတဲ့စီးရီးယားပြည်သူ300,000လောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကစတင်ပို့ဆောင်နေပါတယ်။အမေရိကန်ပြည်အစုမှဒီမိုကရက်နဲ့ရီပပ်လီကန်ပါတီတွေရဲ့သမရကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်내ဒရာဇင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှသမရကိုယ်စားလှယ်လောင်းတွေအကျိနဲ့ရှင်ပြန်ကြပါဝါနောက်ဆုံးပါတီကိုယ်စားလှယ်လောင်းအဖြစ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ Republican Party ရဲ့ကိုယ်စားလှယ်လောင်း3ပုံ2ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်းမဲ့ပြည်내တွေကို Republican တွေကအာရုံစိုက်မဲဆွေးနွေးကြပါတယ်American ပြည်တော်စုအနောက်ဖက်ချမ်း California ပြည်နယ် Los Angeles မြို့ Hollywood ကဒီ Dolby ခန့်မှမှာမနေ့ကကျင်းပတဲ့ Academy ဆုပေးပွဲအတွင်း Catholic Christian ဘုရားကျောင်းကကလေးငယ်တွေအပေါ်လိင်မတရားပြုကျင့်မှုနဲ့ပတ်သက်လို့ Boston Globe သတင်းစာကစုံစမ်းဖော်ထုတ်တဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ကားနဲ့သူနဲ့အတူတကြိုစီးရင်မှာပါတဲ့ The Revenant Mad Max Room နဲ့ Bridge of Spies ဇာတ်ကားတွေကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဇာတ်ကားဆုရသွားပါတယ်မင်းသားလီယိုနာໂດဒီကာပရီယိုကပထမဆုံးအကြိမ်အော်စကာဆုရရှိချိန်မှာတော့အခမ်းအနားကိုတက်ရောက်လာတဲ့ပရိသတ်ကသူ့ကိုမတ်တရက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကညင်ညာပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့ Strick Franklin ဖြစ်ပါတယ်။ကျမခင်ဗျူထွေးပါ။ View American တန်ရဲ့ February 29ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုညနေ 6:00 နာရီခွဲကနေ 9:00 နာရီအထိ line to meter 16 19နဲ့ 25 တို့ကနေအတန်လွှင့်ခဲ့တာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာမှာကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.